မြန်မာနိုင်ငံဟာကဘာပတိပကအညွန်ကိအစ်စ်နံပါတ်2မှာရှိပြီးမြမပြည်တွင်စစ်ဟာကဘာမှာတတိယအသေးအပြောက်အများဆုံးဖြစ်တယ်လို့လက်နက်ကိုင်ပတိပကပြည်ကိုစောင့်ကြည့်လေ့လာနေတဲ့ ACLD ရဲ့အဖွဲ့ကအဟုတ်လား6ရက်နေ့နဲ့တုံ့တက်ချက်ပုံပြမှာပြောလိုက်ပါတယ်။2024 January လမှာမြမပတိပကကညွန်ကိအစ်စ်တစ်မှာရှိခဲ့တာမို့အစ်စ်တစ်စစ်ကြသွားခဲ့တာပါ။ပတိပကပြန်နိုင်ရမှာကဘာမှာနံပါတ်6ရှိပြီးကဘာမှာအပိုင်းပိုင်းအဖြစ်ဆုံးပတိပကလည်းဖြစ်နေတယ်လို့ ACLD အဖွဲ့ရဲ့အင်တာနက်စာမျက်နှာမှာပြထားပါတယ်။အရသားတွေအတွက်ကဘာမှာအနည်းအများဆုံးအညွန့်စစ်အဖြစ်စရုပ်ထလိုက်နေပါတယ်။တိုင်းပြည်လူဦးရေ43ရာခိုင်နှုန်းလူဦးရေအဖြစ်22,800ကျော်ဟာပတိပကနယ်မြေထဲမှာရှိနေကြတာပါ။ရခိုင်ပြည်နယ်စကိုင်းတိုင်းနဲ့ရှမ်းပြည်နယ်တို့မှာပတိပကဖြစ်ရတွေ့အများဆုံးဖြစ်ခဲ့တာကိုကြားနေပါတယ်။တိုက်ပွဲပေါက်ကွဲမှုတွေနဲ့အရသားတွေပေါ်ကြမ်းဖက်မှုတွေကိုပဋိပက္ခဖြစ်ရတွေဖြစ် ACLD ကတုံ့လုံးပြောဆိုပြီး2024ဒီဇင်ဘာအထိမန္တလေးတိုင်းမှာ23ရာခိုင်နှုန်းရခိုင်ပြည်နယ်မှာတော့3ရာခိုင်နှုန်းတိုးလာလိမ့်မယ်လို့ခန့်မှန်းလိုက်ပါတယ်။စကိုင်းနဲ့ကချင်မှာတော့38ရာခိုင်နှုန်းနဲ့26ရာခိုင်နှုန်းရှမ်းပြောက်မှာ8ရာခိုင်နှုန်းအသီးသီးကျသွားလိမ့်မယ်လို့လည်း ACLD ကခန့်မှန်းလိုက်ပါတယ်ခင်ဗျာ။